ရမဇန်တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံအရှေ့တောင်ကန်ယိုရန်ဘက်ကိုအင်္ဂါနေ့ကစတင်ဝင်ရောက်ခဲ့တာကြောင့်ရေကြီးမြေပြိုမှုတွေဖြစ်ခဲ့ပါတယ်။အခုမိုးသီးထန့်စွာရွာနေပြီးတော့လေမြင့်တွေနဲ့အတူတိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်မြို့တော်ရှိရာမနီလာမြို့တော်ဘက်ကိုဥတီပြီးတော့တိုက်ခတ်နေပါတယ်။မုန်တိုင်းဝင်မယ်လို့ခန့်မှန်းထားတဲ့ဗုဒ္ဓဟူးနေ့အတွင်းဒီမနီလာမြို့တော်တွေကအစိုးရရုံးတွေကျောင်းတွေကိုပိတ်ထားဖို့အတွက်သမရဘန်နီဂနိုအကီနိုကအမိန့်ထုတ်ထားပါတယ်။အနောက်မြောက်ဘက်ကိုဥတီသွားနေတဲ့မုန်တိုင်းအရှိန်ဟာအာရုံမသွားဘဲနဲ့ပိုအရှိန်ပြင်းလာခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံမိုးလေဝသဌာနချုပ်ကပြောပါရယ်။လေတိုက်နှုံးကတနာရီမိုင်90ကျော်၊လေပြင်းတိုက်နှုံးတနာရီ115မိုင်လောက်ရှိတယ်လို့ခန့်မှန်းပါရယ်။အင်္ဂါနေ့မုန်တိုင်းဝင်မလာခင်ကဖြီးရင်းလေကြောင်းခရီးစဉ်အများအပြားကိုဖျက်သိမ်းခဲ့ပြီးတော့တင်မောလမ်းကြောင်းတွေကိုလည်းပိတ်ခဲ့တဲ့အတွက်ဂရုတင်မောစီးမဲ့ခရီးတွေရာနဲ့ချီဟာစိတ်ကန်းတွေမှာတောင့်တင်နေကြပါရယ်။ရေကြီးမြေပြိုနိုင်တဲ့နေရာတွေကထောင်ပေါင်းချီတဲ့ပြည်သူတွေကိုလည်းအာဏာပိုင်တွေကအရေးပေါ်ကယ်ဆယ်ရေးစင်တာတွေစီကိုပြောင်းရွှေ့ပေးခဲ့ရပါတယ်။ပြည်သူ43သန်းလောက်ရမဇန်တိုင်ဖုန်းမုန်တိုင်းတံခံရနိုင်တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကခန့်မှန်းထားတဲ့အကြောင်းကုလသမဂ္ဂကပြောပြီးတော့ကုညီကယ်ဆယ်ရေးအတွက်ကိုလည်းအခြေအနေကိုစောင့်ကြည့်နေပါတယ်။ဟိုင်ယန်မုန်တိုင်းကြောင့်ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့နိုဝင်ဘာလတည်းကဆိုရင်ဖိလစ်ပိုင်မှာအင်အားဖြင့်ရမဇန်တိုင်ဖုန်းမုန်တိုင်းပထမဆုံးအကြိမ်ဝင်ရောက်တိုက်ခတ်နေတာဖြစ်ပါတယ်ရှင်။